ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာတလားကြာလာပြီးတဲ့နောက်ရေဒုံနဲ့ရေရှည်တုံ့ပြန်ချက်တွေဘယ်လိုလုပ်ဆောင်မလဲဆိုတာမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီကနေ့ဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းဒီဆွေးနွေးပွဲမှာတိုက်ရိုက်တောင်းဆိုမှုတွေပြုလုပ်ဖို့ရှိပါတယ်။နေတိုးအဖွဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေအတွက်လက်နက်တွေအပါအဝင်ထိရောက်ပြီးကန့်သက်ချက်မရှိတဲ့အကူအညီတွေပေးဖို့စီးပွားပွဲမစခင်ယူကရိန်းသမ္မတကဗီဒီယိုကတဆင့်အင်္ဂလိပ်လိုပြောကြားပြီးတောင်းဆိုထားပါတယ်။ဒါ့အပြင်ကမ္ဘာတဝန်းကပြည်သူတွေအနေနဲ့လည်းယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းကိုထောက်ခံတဲ့တင်ကြတာတွေကင်ဆောင်ပြီးလွတ်လပ်မှုနဲ့အသက်ရှင်နေထိုင်မှုကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခမည်းတော်ရဲ့ပြည်သူရည်မြင်နေမှာလက်မတွေပေါ်မှာတိတာမြင်တာအောင်ထွက်ပြီးချီတက်ဆန္ဒပြပေးကြပါလို့ယူကရိန်းသမ္မတဇယ်လင်စကီကတောင်းဆိုပါတယ်။နေတိုးစီယိုဝက်တက်ဖို့ဘရပ်ဆဲလ်စ်မြို့မှာရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းနေတိုးအစည်းအဝေးအပြင် G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေဥရောပကောင်စီတို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒီစီယိုဝက်ရဲ့အဓိကရွေချက်ဟာလွန်ခဲ့တဲ့တလတာကာလအတွင်းစီးလုံးညီညွတ်ခဲ့ကြတဲ့ဒီမဟာမိတ်အဖွဲ့အနေနဲ့အနာဂတ်မှာလည်းဘလောက်ပဲကြာကြာဒီတိုင်းဆက်ပြီးညီညီညွတ်ညွတ်နဲ့ဒီပြဿနာကိုရင်ဆိုင်ဖြေရှင်းသွားမယ်ဆိုတာနားထောင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ် Jake Sullivan ကပြောပါတယ်ခင်ဗျာ